အမေရိကန်နိုင်ငံတမိုင်းတလျှောက်မှာဒုတိယအဆိုးအဝါဆုံးဖြစ်ခဲ့တဲ့ကနက်တီကက်ပြည်နယ်မူလာဒန်းကျောင်းကပြစ်ခတ်မှုပြီးတဲ့နောက်9ရက်အကြာမှာတိုက်ပွဲသုံးလက်နက်တွေပိတ်ပင်ထားမှုကိုပြန်ပြီးတော့အကောင်အထည်ဖော်ဖို့အမေရိကန်သမ္မတဘရက်အိုဘားမားကလွှတ်တော်ကိုတောင်းဆိုလိုက်ပါတယ်။သမ္မတအိုဘားမားကဒုသမ္မတဂျိုးဘိုင်ဒန်ကိုဇန်နဝါရီလနောက်ဆုံးထားပြီးတနက်နဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြေရှင်းဖို့အတွက်အဆိုပြုချက်တွေရေးသားဖို့ကိစ္စကိုဥဆောင်ဖို့အတွက်တာဝန်ပေးခဲ့ပါတယ်။ကနေဒီကပြည်နယ်ညူတောင်းမြို့မှာပြီးခဲ့တဲ့တောက်ကြာနေ့ကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုပြီးတဲ့နောက်မှာလဲရဲရရှိတဲ့အပါအဝင်အမေရိကန်နိုင်ငံသားအတော်များများဟာတနက်နေ့တိုက်ခိုက်ခံရတာတွေရှိခဲ့တယ်လို့သူကထောက်ပြသွားပါတယ်။ဒီလိုဝမ်းနည်းစရာကောင်းတဲ့ဖြစ်ကြည်ဘာကြောင့်ဖြစ်သွားတယ်ဆိုတာကိုသူ့အနေနဲ့သိလာနိုင်ခြင်းမသိလာနိုင်ပဲလို့ပြောပါတယ်။ဒါပေမဲ့အမေရိကန်ပြည်သူတွေဟာတနက်ကြောင်တနေ့တခြားပို့ပြီးတော့တေဆုံးလာနေတယ်ဆိုတာကိုတော့သိလာရတယ်လို့ပြောပါတယ်။ဒီလိုအကြမ်းဖက်မှုတွေဟာအမေရိကန်လူမှုအတိုင်းအဝိုင်းအတွက်ဆိုးရွားတဲ့အကျိုးဆက်တွေဖြစ်တယ်လို့လည်းသူကပြောပါတယ်။တနက်ရောင်းတဲ့သူတွေစီကလက်နက်တွေလာဝယ်ကြတဲ့အခါမှာလက်နက်ဝယ်တဲ့သူတွေရဲ့နောက်ကျောင်းရာဇဝင်တွေကိုစုံစမ်းစစ်ဆေးဖို့ကိုလည်းသမ္မတအိုဘားမားကတောင်းဆိုလိုက်ပါတယ်ခင်ဗျာ။